မြောက်ကိုရီးယားရဲ့မစ်ဆိုက်ဒုတ်ကြီးချင်းချောက်မှုအန်တရာကိုတိုးမြင့်ကာကွယ်တဲ့အနေနဲ့အမေရိကန်နဲ့ဂျပန်ပူးပေါင်းပြီးမြေပြင်အခြေစိုက် NGကမ်းခြေကာကွယ်ရေးစနစ်ကိုတည်ဆောက်မယ်လို့ကြေညာလိုက်ပါတယ်။ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးကြိုးပမ်းမှုတရားအနေနဲ့အာရှသုံးနိုင်ငံခရီးထွက်နေတဲ့အမေရိကန်ထိပ်တန်းစစ်ဘုတ်ချုပ်ကြီးဂျိုးဒန်ဖို့ဒ်ကဂျပန်နိုင်ငံမှာရောက်နေတော့မှခုလိုကြေညာခဲ့တာပါ။ဒီအကြောင်းကိုကိုကျော်အောင်လွင်ကဆက်ပြီးပြောပြပါမယ်ရှင်။
ပစိဖိတ်သမုဒ္ဒရာအတွင်းကအမေရိကန်ပိုင်နဲ့ဂွမ်ကျွန်းနားကိုတာလတ်ပြမဆိုင်တုံးကြီးတွေနဲ့ပစ်ခတ်မယ်လို့မြောက်ကိုရီးယားဘက်ကချင်းချောက်ပြီးတော့ရက်ပိုင်းတွင်းမှာပဲတောင်ကိုရီးယားတရုတ်နဲ့ဂျပန်နိုင်ငံတွေစီကိုခရီးထွက်သွားတဲ့အမေရိကန်ပူးရဲစီးဥစည်းချုပ်များရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးဂျိုးဆက်ဒန်ဖို့ဟာလောလောဆယ်ဂျပန်နိုင်ငံမှာရောက်နေပြီးဂျပန်စစ်ရေးနိုင်ငံရေးခေါင်းဆောင်တွေနဲ့တွေ့ဆုံမှုတွေရှိနေပါတယ်။မြောက်ကိုရီးယားရဲ့တိုက်ခိုက်မှုကဂျပန်ကိုပဲဖြစ်စေအမေရိကန်ကိုပဲဖြစ်စေနှစ်နိုင်ငံလုံးကိုတိုက်ခိုက်တဲ့အတိတ်ပဲလို့ဗိုလ်ချုပ်ကြီးဒန်ဖို့ကဆိုပါတယ
်။
ဒါတွင်မှာမြောက်ကိုရီးယားပဲဖြစ်ဖြစ်ဘယ်သူကပဲဖြစ်ဖြစ်ဂျပန်ကိုသလောင်းအမေရိကန်ကိုသလောင်းတိုက်ခိုက်မှုတစ်ခုလုပ်လိုက်ရင်ဒါဟာကျွန်တော်နှစ်နိုင်ငံလုံးကိုတိုက်ခိုက်တာပဲဆိုတာကျွန်တော်တို့စဉ်စဉ်လင်းလင်းသဘောပေါက်ထားပြီးသားလို့ကျွန်တော်ထင်ပါတယ်
။ဗိုလ်ချုပ်ကြီးဒန်ဖို့ဟာဂျပန်ကာကွယ်ရေးတပ်မတော်ရဲ့အစိုးရချုပ်ကတ်စတိုရှိခါဝါနိုနဲ့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘဲတို့နဲ့လည်းတိုကျိုမြို့မှာမနေ့ကတွေ့ဆုံခဲ့ပြီးဂျပန်နဲ့အမေရိကန်မဟာမိတ်နှစ်နိုင်ငံကြားအထူးခိုင်မာပြီးတော့အောက်ကောက်နဲ့စစ်ဖက်ဆက်ဆံရေးလှုပ်ဆောင်သွားဖို့ထပ်လောင်းတည်ပြုခဲ့ကြပါတယ်။ဂျပန်စီးပွားရေးချုပ်ခါဝါနိုကလည်းဂျပန်နဲ့အမေရိကန်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုတွေပိုရှိလာဖို့မျှော်လင့်တယ်လို့ဆိုပါတယ
်။
အမေရိကန်ပြည်ထောင်စုကလည်းဒုံခွင်းဒုံကာကွယ်စနစ်ကိုအားဖြည့်ပေးဖို့နဲ့ပူးပေါင်းဆောင်ရွက်မှုတွေရှိလာဖို့ကျွန်တော်တို့မျှော်လင့်ထားတယ်လို့ဂျပန်ဘာသာစကားနဲ့ပြောသွားခဲ့တာပါ။မြောက်ကိုရီးယားရဲ့ချင်းချောက်မှုတွေကြောင့်မစ်ဆိုင်တုံးကြီးကာကွယ်ဖို့မြေပြင်ခြေစိုက် AGS ကမ်းခြေကာကွယ်ရေးအရင်စနစ်တစ်ခုကိုဂျပန်နိုင်ငံမှာတည်ဆောက်သွားဖို့အမေရိကန်နဲ့ဂျပန်အခုသဘောတူခဲ့ကြပါပြီ။အလို့စေဂျပန်မှာရှိနေတဲ့ဒုံခွင်းတုံးကာကွယ်ရေးစနစ်ကစစ်သင်္ဘောတွေမှာတပ်ဆင်ထားတာဖြစ်ပြီးတော့မစ်ဆိုင်တုံးကြီးတွေကိုလေထုထဲမှာပဲကြားဖြတ်ပစ်ခတ်နိုင်တဲ့စနစ်ပါ။အခုထပ်ပြီးတော့အစ်စ်တပ်ဆင်မဲ့စနစ်ကတော့တကယ်လို့သင်္ဘောပေါ်ကဒုံခွင်းတုံးတွေပစ်လို့လွဲချော်ခဲ့ရင်မြေပြင်ကနေထပ်ပြီးတော့ပစ်လို့ရတဲ့ကာကွယ်ရေးစနစ်ဖြစ်ပါတယ်။အမေရိကန်ပေါ်ချုပ်ကြီးဂျိုးဆက်ဒန်ဖို့ဟာအခုဘက်ဆော်ဘိုင်းကသူ့ရဲ့အာရှသုံးနိုင်ငံခရီးကိုစတင်ခဲ့တာဖြစ်ပြီးတော့တောင်ကိုရီးယားကိုသူအရင်သွားပါတယ်။အဲဒီမှာတောင်ကိုရီးယားသမ္မတမွန်ဂျေအင်နဲ့စစ်ဖက်ထိပ်တန်းခေါင်းဆောင်တွေနဲ့သူတွေ့ဆုံခဲ့ပါတယ်။တောင်ကိုရီးယားမှာလည်းဒုံခွင်းဒုံစနစ်အပြည့်အဝချထားနိုင်ရေးပြောဆိုဆွေးနွေးမှုတွေရှိခဲ့ပါတယ်။သူဒုတိယခရီးစစ်တာကတော့တရုတ်နိုင်ငံမှာတရုတ်နိုင်ငံမှာလည်းတရုတ်သမ္မတရှီကျင်းပင်အပြင်တရုတ်စေဦးစီးချုပ်တို့နဲ့လည်းတွေ့ဆုံခဲ့ပြီးအမေရိကန်နဲ့တရုတ်နိုင်ငံကြားစစ်ရေးသဘောတူညီမှုလက်မှတ်တွေရေးထိုးခဲ့ကြပါတယ်။ဗိုလ်ချုပ်ကြီးဒန်ဖို့ရဲ့ခီးစဉ်ကိုဂျပန်နိုင်ငံမှာအဆုံးသတ်မှာပါ။မြောက်ကိုရီးယားဘက်ကချင်းချောက်ထားတဲ့ဂွမ်ကျွန်းနားကိုဒုံးကျည်ပစ်မဲ့ကိစ္စကတော့ရွှေ့ဆိုင်းထားတယ်လို့ကြေညာပါတယ်။အမေရိကန်ဘက်ကတော့တန်တမာရေးနီလန်းအနေနဲ့ကြိုးပမ်းပြီးတော့မြောက်ကိုရီးယားရေးကိုဖြည့်ဆင်းလိုတယ်လို့ပြောဆိုမှုတွေရှိနေပြီးအထူးတန်တမာတူးကိုလည်းမြောက်ကိုရီးယားကိုဆေလွတ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကစဉ်းစားနေတယ်လို့ဆိုပါတယ်။